မြန်မာနိုင်ငံအနှံ့၄၀နဲ့အမျှဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကိုအာဏာသိမ်းစစ်တပ်ကအကြမ်းဖက်ဖြိုခွင်းဖမ်းဆီးတာတွေအဆက်မပြတ်လုပ်လာတာကြောင့်ဒီလိုစိုးရိမ်ွယ်အခြေအနေတွေကိုရှောင်ရှားဖို့တိုင်းဒေသနဲ့ကန်အဖွဲ့တွေရှိတဲ့နေဆက်ဒေသတွေကိုတင်းဆောင်လာသူတွေအများအပြားရှိနေပါတယ်။ဆီအာဏာသိမ်းမှုဆန့်ကျင်လှုပ်ရှားရင်းနေဆက်ဒေသတွေကိုတင်းဆောင်လာကြသူတွေအကြောင်း AFP သတင်းကိုအခြေခံပြီးပြောပြခြင်းပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါအာဏာသိမ်းစစ်ကောင်စီရဲ့တပ်တွေကမြို့တွေမှာရောနေတွေမှာပါချီတက်ဆန္ဒပြသူတွေနဲ့တပင်းစကန်ခံတပ်တွေကိုပြစ်ခတ်ဖြိုခွင်းနေတာတွေကြောင့်နေစဉ်နဲ့အမျှလူသေဆုံးနေရပါတယ်။စကိုင်းတိုင်းကလေးမြို့တာဟန်ရက်ကတပင်းစကန်ဖြိုခွင်းခံရတာအခုရပိုင်းတဲ့ဘကိုးမြို့ပေါ်ကတပင်းခံတပ်တွေကိုပြစ်ခတ်ဖြိုခွင်းနေတာတွေလူမှုကွန်ရက်ဗီဒီယိုတွေမှာမြင်နေရတာပါ။ဒါ့အပြင်ပုံမှန်144အမိန့်ထုတ်ထားတဲ့ညဘက်ကာလအတွင်းအာဏာသိမ်းမှုဆန့်ကျင်တဲ့တပိတ်ကောင်းဆောင်တွေ CDM လှုပ်ရှားမှုမှာပါဝင်သူတွေပုံမှန်905ကာကြီးနဲ့ဖမ်းဝမ်းထုတ်ထားတဲ့နာမည်ကြီးအမှုပညာရှင်တွေသတင်းသမားတွေကိုပါမကျန်းလိုက်လံဖမ်းဆီးနေတာဖြစ်ပါတယ်တချို့ကတော့ဖမ်းမိသွားပြီးတချို့ကလည်းရှောင်တင်းနေရသေးဖြစ်ပါတယ်ဒီလိုဆိုရင်ဝယ်အခြေအနေတွေကြုံလာတာကြောင့်သူတို့အနေနဲ့တိုင်းရင်းသားနယ်စပ်ကပြည်ရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေကိုတင်းရှောင်လာရတာဖြစ်ကြောင်း CDM မှာပါဝင်တဲ့မြေသားဝန်ထမ်းသက်ကောင်းမောင်းစရာဦးမြတ်လင်ကပြောပါလေ
ကျွန်တော်တို့ကငင်းငင်းညံ့ညံ့ပဲအဲ့ဒီကောင်ကဒီလိုပဲယူသားကပဲအေးအေးဆန္ဒပြတာပါဒီဘုံဘုံနေကြတော့ငယ်ယူဘုံနေကြတော့ပြေးကြတဲ့ရက်တွေကတော့ရှိပါသေးတယ်အဲဒီမှာအကြမ်းဖက်နေရင်တော့ကျွန်တော်တို့ပြေးကြရတဲ့ကာလတွေရှိခဲ့ပါတယ်ကျွန်တော်တို့ဖိုင်းရင်လည်းသူတို့ကရှင်းပြောရင်တော့အရှင်းသားမှမဟုတ်ပါဘူးဒီပဲရမှာဒါကြောင့်ဆက်ပြေးလာတယ
်အာဏာသိမ်းကောင်စီက CDM လုဆောင်နေသူတွေကိုဖမ်းဝမ်းထုတ်လိုက်လံဖမ်းဆီးနေတာကြောင့်အားကိုရမယ်လို့ယုံကြည်ထားတဲ့ KNU နေပြည်တော်ကိုဝင်ရောက်ခုံလုံလာရတာဖြစ်တယ်လို့အမျိုးဖော်လို့တဲ့ CDM တောင်းဆရာမတူဦးကပြောပါတယ်
။ပထမဦးဆုံးကျွန်တော်တို့ဒီဝန်ထမ်းတွေဒီလိုလောက်တဲ့ဝန်ထမ်းတွေဆောင်ရထုတ်ပြီးတော့အားကိုရကျလို့ဒီတိုင်းမှာသက်သက်ကိုဖြစ်တယ်။ဒါဒီဒီပြည်လုံးနဲ့ဆိုင်နေမှာတမန်ငယ်လုံးနဲ့ဆိုင်နေတဲ့ကြောင့်ဒီလိုမျိုးကလည်းဒီဒီစီဒီတစ်ပိတ်ဖြစ်တောင်မပေါင်းနေသလိုကျွန်တော်တို့အင်ဂျင်နီယာတွေပေါ့ဆောင်ရဆိုင်ဝန်ထမ်းတွေရှိပြီးတော့ဒီဘေးစစ်တောင်မပေါင်းနေသလိုကျွန်တော်တို့ဒီဝန်ထမ်းတွေနဲ့အတိုင်းမှာသက်သက်ကိုနဲ့ဒီဒီဂျုံချင်မှုလည်းရပါတယ်သူတို့ဘက်ကစီနီရယ်ပေါ့နော်ဒီမှာလည်းမိမိပြည့်ဖြစ်လာတဲ့မှာလို့အစဝင်လာတယ်ကျွန်တော်ပြောတာကကျွန်တော်တို့ကစီနီနိုင်မဲ့ဘယ်လိုအရာမျိုးမဆို
အခုလို KNU နေပြည်တော်ကိုခိုးလွန်လာရတယ်ဆိုပေမဲ့ KNU ထင်းချုပ်ဧရိယာတွေကတချို့တပ်မဟာနေပြည်တော်ကိုမြန်မာစစ်တပ်ကလေကြောင်းထိုးစစ်နဲ့တိုက်ခိုက်တာမျိုးပြီးခဲ့တဲ့သတင်းပတ်တည်းဖြစ်ပေါ်ခဲ့ပါတယ်အခြားတိုင်းသားလက်နက်ကိုင်နေပြည်တော်ဖြစ်တဲ့ KIA TNL စတဲ့ကချင်နဲ့ရှမ်းမြောက်နေပြည်တော်မှာလည်းမြန်မာစစ်တပ်နဲ့အခုရပိုင်းတွင်တိုက်ပွဲတွေဖြစ်နေပါတယ်ခင်ဗျာ